တနင်္ဂနွေပြစ်ခတ်တိုက်ခိုက်မှုရက်စရည်သဘောတူစာချုပ်မှာမွန်ပြည်ပြည်ပါတီနဲ့လာဟုဒီမိုကရက်တစ်အစည်းအရုံးတို့ဒီကနေ့လက်မှတ်ရေးထိုးလိုက်ကြပါတယ်။ NLD အစိုးရလက်ထက်မှာတနင်္ဂနွေအပြည့်အစာချုပ်မှာပထမဆုံးလက်မှတ်ရေးထိုးတဲ့တန်ရင်သာလက်နက်ကန်အဖွဲ့တွေလည်းဖြစ်ပါတယ်။ဒီအဖွဲ့နှစ်ဖွဲ့တို့ NGO စာချုပ်မှာထပ်ပြီးလက်မှတ်ရေးထိုးလိုက်တာကြောင့်NGO စာချုပ်မှာလက်မှတ်ရေးထိုးတဲ့အဖွဲ့အစည်းဆယ်ဖွဲ့ရှိသွားပြီလည်းဖြစ်ပါတယ်။ဒီကနေ့လက်မှတ်ရေးထိုးတဲ့ပွဲကတော့သမရဦးထင်ကျော်နိုင်ငံတော်အထက်မြင့်ပုဂ္ဂိုလ်ထောင်ဆန်းစုကြည်တက်မတော်ကာကွယ်ရေးဦးစီးချုပ်ဘူချုပ်မှုကြီးမြောင်ဟိုင်းတို့လည်းတက်ရောက်ခဲ့ကြပါတယ်။အခုလို NGO စာချုပ်မှာနောက်ထပ်တရင်မအဖွဲ့နှစ်ခုထပ်ပြီးပါဝင်လာတဲ့အပေါ်မြန်မာနိုင်ငံဆိုင်ရာအမေရိကန်တန်ယုံဟာကြိုဆိုကြောင်းပြောဆိုလိုက်ပါတယ်။မြန်မာဆိုင်ရာအမေရိကန်တန်ယုံရဲ့ပြန်ကြားရေးတာဝန်ခံအာယာနီမနင်းကအခုလိုပြောဆိုပါတယ
် We welcome the signing today by two additional ethnic armed groups the Newmont State Party and the Lahu Democratic Union of the Nationwide Ceasefire Agreement
ဝန်ကြီးချုပ်ပါတီနဲ့လာဟုဒီမိုကရက်တစ်အစည်းအရုံးတို့ကတနင်္ဂနွေလုံးပြစ်ခတ်တိုက်ခိုက်မှုရက်စရည်သဘောတူစာချုပ်မှာလက်မှတ်ရေးထိုးလိုက်တဲ့အပေါ်ကြိုဆိုတဲ့အကြောင်းဒီလိုလက်မှတ်ရေးထိုးလိုက်တာကရေရှည်တည်တဲ့နဲ့ငြိမ်းချမ်းရေးအတွက်ခြေလှမ်းတစ်ရပ်ဖြစ်တဲ့အကြောင်းပါဝင်ပတ်သက်သူအားလုံးတို့အနေနဲ့စစ်သက်ဆွေးနွေးညှိနှိုင်းမှုအတွက်ခိုင်မာတဲ့ပိုင်ဖြစ်ခြင်းနဲ့အတူငြိမ်းချမ်းရေးအတွက်စစ်သက်ဆောင်ရွက်နိုင်ဖို့မြန်မာလူမှုအတိုင်းဝိုင်းအားလုံးတို့ရဲ့အခွင့်အရေးတွေကိုကာကွယ်ပေးနိုင်မယ်ဖက်ဒရယ်ပြည်ထောင်စုတရားဖော်ဆောင်နိုင်မယ်လို့လည်းမျှော်လင့်တဲ့အကြောင်းမြန်မာဆိုင်ရာအမေရိကန်တန်ယုံကကြေညာချက်ထုတ်ပြန်ထားပါတယ်ရှင်